မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့အပေါ်မှာစန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူနိုင်ငံရေးအကျဉ်းသားတချို့ဒီကနေ့အောက်တိုဘာလ22ရက်မှာလဲပြန်လွတ်မြောက်လာကြပါတယ်။ဒီနေ့လွတ်လာတဲ့သူအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်။ စစ်ကောင်စီကသတင်းကြွအထိမ်းအမှတ်လူငယ်တပ်သားခွင့်ပေးမယ်လို့ပြောထားတဲ့အရေးအတွက်ကလွတ်လာတဲ့သူအရေးအတွက်ကဒီကနေ့အထိနည်းနေသေးတာကြောင့်မနက်ဖြန်မှလဲဆက်လွတ်ပေးနိုင်တယ်လို့ရှေ့နေတွေကခန့်မှန်းပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
စစ်ကောင်စီကသတင်းကြွအထိမ်းအမှတ်ပြန်လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်ပေးနေတာမှာဒီကနေ့အောက်တိုဘာလ22ရက်နေ့မှာလဲပြန်လွတ်လာသူတချို့ရှိပါတယ်။ ဆရာမသိမ်းပြီးတဲ့နောက်ဖမ်းဆီးခံရသူတွေထဲကဒီကနေ့ပြန်လွတ်လာကြတဲ့သူတွေအထက်အမျိုးသားထက်အမျိုးသမီးကပိုများတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့အကျိုးဆောင်ရှိနေတဲ့ UGA
VA ကိုပြောပါတယ်။ဒီမှာဟိုအမှုလိုက်ပေးတဲ့အမျိုးသမီးတွေပဲဟိုဟောဖြစ်တာအတိအကျတော့မသိဘူးမှာ။ဒီနေ့လောက်လောက်လွတ်လဲဆိုတော့၄လောက်လောက်လွတ်တယ်။ဒီနေ့မှအမျိုးသားတွေမပါဘူးအမျိုးသမီးတွေပဲလွတ်တာ။ဒီကံပေါ့အမျိုးသမီးတွေလွတ်တာ။ 905เนี่ยไม่ได้ไปได้สิเลยสมมุติว่าเราตัวมองว่าเปลี่ยนไปเลยต้องมองปုံเนี่ยตะบงก็เปลี่ยนไปเลยบ่เนาะถ้าจะเอาตัวนี้อ่ะเปลี่ยนไปเลยสรุปว่าตะชู่จะတော့ပြောတယ်นี่ซิงอ่ะอนุเนยเยสแกงอ่ะซิงลึกไปอยู่แล้วเปลี่ยนอ่ะบ่เนาะถ้าอย่างงั้นเนี่ยปุ๊บมาเลยอกုံลงเปลี่ยนไปได้เลยหนูပြောไปมั้ยไอ้นี่เอ๋ใส่ทางเนี้ยมาชื่อเนี่ยตัวพวกเนาะดีดีหนูก็หล่นไล่ดีหนูก็แทนท้าไล่สุดะไอ้หนูเลิกตาชื่อเลย
ကိုဖယ်လိုက်တဲ့တယ်ကိုပါတယ်လို့ထင်တယ်ပေါ့နော်သူကတော့အမှုအခြေအနေပါပဲညာတော့တုံးတက်မှာမဟုတ်ဘူးဟိုတပိစချာပေါ့နော်ဖီဇစ်တာမျိုးမရှိနေဘူးလို့ကျွန်မထင်တယ
်ဒီနေ့ပြန်လွတ်လာသူတွေကတယောက်ဖြစ်တဲ့အလုသမားရေးတက်ချွာလှုပ်ရှားသူတော်မျိုးအေးကတော့သူလွတ်မြောက်လာပေမဲ့လည်းအပြည့်ဝမပြောရှင်နိုင်ဘူးလို့ဒီ၍ကိုပြောပါတယ
်ကျွန်မလွတ်လာခဲ့ပြီပဲမလွတ်သေးတဲ့ဒီကကြံ့နေပြီကျွန်မတို့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းလို့ပေါ့နော်နောက်ဒီပြင်ညာချက်တွေကိုဖတ်ပြီးဆိုရှင်အချုပ်တွေအကုန်လုံးလှုပ်ရမယ်ပေါ့ငါ့ရဲ့ငါ dash ကကျွန်မအဲ့လိုနားတယ်၄000ကျော်လွတ်မယ်လို့ပြောတာအောင်အဲ့တော့အခုကကျမတို့စီမှာကြံနေတဲ့သူတွေကရှိနေသေးတယ်အများကြီးပဲပေါ့နော်တရာလောက်ကြံနေတယ်လို့ထင်တယ်အမျိုးသမီးတွေမှဆိုလေကျမတို့စုံစမ်းကြည့်ရတာလောက်ပေါ့သူတို့တွေဘာကြောင့်မလွတ်မြောက်သေးရလဲပေါ့နော်ဟိုဒီသူတို့လည်း905 dash ကကြီးပဲတခြားပုံမှမရှိဘူးသူတို့တွေအတွက်ကျွန်တော်စိတ်မကောင်းအောင်တကယ်ဆိုလို့ရှင်တော့ဒါလွတ်မြောက်ရမယ့်သူတွေပေါ့နော်သူတို့အတွက်အားလုံးဝိုင်းပြီးတော့ဟိုအတန်ထုတ်ပေးကြဖို့ကျမအဲ့ဒါကိုပြောချင်တယ်
အလုသမားရေးတက်ကြွလှုပ်ရှားတဲ့ဒေါ်မျိုးအေးကိုဧပြီလမှာစစ်ကောင်စီတပ်ဖွဲ့တွေကအစမ်းဖက်ဖမ်းဆီးခဲ့တာဖြစ်ပြီးအတင်းချနေတဲ့အချိန်မှာလည်းတိုက်ပိတ်ခံခဲ့ရတယ်လို့ပြောပါရယ်စစ်ကောင်စီကဖမ်းဆီးထားတဲ့သူတွေကိုအောက်တိုဘာလ18ရက်တနင်္လာနေ့ကလေးကလူငယ်တပ်သားခွင့်နဲ့ပြန်လွတ်ပေးနေတဲ့အထက်တရင်သမားတချို့ပါပေမဲ့ VUE တင်းဌာနနဲ့ Frontier မြန်မာတို့ရဲ့ပင်နိုင်ဆောင်းပါးရှင်တူဦးဖြစ်ခဲ့သူဦးစီသူအောင်မြင့်ကတော့လွတ်တဲ့အထက်မှာမပါသေးပါဘူးလွမဲဆိုရဲစင်းနေပါပေမဲ့မလွတ်သေးရနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေဒေါ်နှင်းဝေအောင်ကဗီဝေကိုအခုလိုပြောပါတယ်
။မဟုတ်ဆရာဦးစည်းသူအောင်မြစ်ကလေအခုအချိန်ကြီးတော့ဝင်လွတ်ခဲ့နေမှာပါလားပဲပေါ့နော်။ကျမကအဲဒီဘုဇွန်တော်ရဲ့စခန်းပေါ့နော်စခန်းကအဲဒီအမှုစစ်ကိုနေတော့အဲဒီလွတ်မဲ့ဆိုရင်လည်းသူ့စီရတော့လွတ်မှာမဟုတ်ဘူးတဲ့သူ့စီရကြတော့အမှုစင်းတရားတွေပေါ့နော်။ဟောအမှုတော့ဖွင့်ထားရရှိတယ်တဲ့ဗဟန်းမဲလွတ်မှာပေါ့နော်။ဒီလိုအဲ့လိုပြောရင်အဲဒီသူ့အမျိုးသမီးကတော့ဆရာဦးခင်မောင်ကြီးကိုတက်တော့ဆရာဦးလွတ်ခဲ့တဲ့ပါပါလေးတော့ပြောတာပေါ့နော်။ဆိုရင်လည်းမပါဘူးဆိုပြီးတော့အဲ့လိုမျိုးတည်ထားတယ်ဆိုပြီးတော့ဒါပေမဲ့အခုချိန်ကြီးတော့မလွတ်သေးဘူး။မနှက်ပြန်လည်းလွတ်ဖို့ရှိတယ်လို့ကျွန်တော်တို့သိထားတာပေါ့နော်။မနှက်ပြန်တော့တစ်ချက်ဆောက်ကြည့်ရမှာပေါ့။အဲ့တော့ငါ9 dash ကကြီးတွေလွတ်နေတယ်ဆရာပါအားမာလေး။ဆိုတော့ဆရာကအဲ့ဒီဟိုဒီဟာလေး124နဲ့ဘောမအမှုခွင့်ရတာမရှိဘူးလေ။ဒီနေ့ကြီးတော့ဒီနေ့လွတ်တဲ့ကြီးတော့မရပါသေးဘူးနော်။ဆက်နေတော့ကျွန်တော်တို့လုံသွားမယ်လေ။ကြွရင်တော့သိရမှာပေါ့နော်
။အောက်တိုဘာလ19ရက်နေ့နဲ့20ရက်နေ့တွေမှာစစ်ကောင်စီကပြန်လွတ်ပေးခဲ့တဲ့သူတွေအထက်မြန်မာနိုင်ငံတဝန်းသတင်းသမားစုစုပေါင်း16ဦးလွတ်မြောက်လာခဲ့ပြီး35ဦးဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တဲ့အကြောင်း MPFID လို့ခေါ်တဲ့မြန်မာ Press Freedom in Death အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီနေ့လွတ်ပေးတဲ့စည်ရင်းအရေးအတွက်နဲ့လွတ်ဖို့ချန်နေတဲ့သူစည်ရင်းကိုအချင်းဦးစီးဌာနအပြင်ပြည်내နဲ့တိုင်းပြည်မှာရှိတဲ့အချင်းထောင်တချို့ကို VUE ကအချင်းချင်းဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူး။ဆရာနာတိန်းတော်ကိုစန့်ကျင်ဆန္ဒပြတာကြောင့်ဖမ်းဆီးထောက်နှံချမှတ်ခံရသူတွေကိုစစ်ကောင်စီကတနင်္လာနေ့ကစပြီးပြန်လွတ်ပေးခဲ့သူတွေအထက်မှာနိုင်ပိုင်းထွန်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေလည်းရှိပါသေးတယ်။ပြန်လွတ်လာသူတွေထဲမှာထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်အများစုနဲ့ကျောင်းသားခေါင်းဆောင်တချို့လည်းမပါကြသေးပါဘူး။စစ်ဘူးဆန္ဒပြမှုတွေကြောင့်ပြည်ထောင်စခန်ရသူ1316ယောက်ကိုနောက်တစ်ချိန်ပြစ်မှုထက်မှန်ကျူးလို့ရင်အဲ့ဒီပြစ်ဒဏ်အပြင်အခုကြံနေတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးစခန်ရမယ်ဆိုတဲ့ကတ်တက်ချက်နဲ့ ပြည်ထောင်လူငင်းတက်တာတွင်ပြုခဲ့တယ်လို့စနပြပူတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ကိုလည်းကြားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ18ရက်နေ့တနင်္လာနေ့ကကြေညာခဲ့ပါတယ်။ရန်စတက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမှုပညာရှင်24ယောက်နဲ့လူသိများကြော်ကြားသူ10ယောက်ရဲ့အမှုတွေကိုလည်းပိတ်သိမ်းပေးခဲ့ပါတယ်ရှင်။